Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ရက်2022ခုနှစ်ဧပြီလ6ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.58လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။သောရရှိများရှင်လန်းချက်မြေချပါစေရှင်။ကျမတင်ကြီးချိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။ဒီမနက်ခင်းသောရရှိတွေနားဆင်ချရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားချူးချော်မှုကိုကုလသမဂ္ဂကအရေးယူဖို့ပြက်ကွက်ကြောင်းယူကရိန်းသမ္မတကဝေဖန်လိုက်ပါတယ်။ရုရှားချူးချော်တာကြောင့်ယူကရိန်းကနေနေရဆွန့်ထွက်ပြေးရသူက9တန်းကျော်ရှိနေပါတယ်။အမေရိကန်စစ်တပ်ကအတန်းထက်50မြန်နဲ့ hypersonic ဒုံးကျည်တဲ့ဒဇင်းကိုစမ်းသပ်ကြောင်းအင်္ဂါနေ့မှာကြေညာပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေတင်ပြပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
စစ်တပ်ကတော့သူတို့ရဲ့လူခွင့်ချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူး။
ဒါတော့ NUG ရဲ့ဝန်ကြီးဦးအောင်မျိုးမင်းပါရှင်။မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးစူးစီးတင်ပြတဲ့အခါမှာနားဆင်ရပါမယ်။အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးဆွဲမယ့်အကြောင်းရှမ်းမြောက်ဒေသမှာလက်နက်ကိုင်အဖွဲ့တွေလူသစ်စုဆောင်းလာကြောင်းဒေသခံတွေတင်းရှောင်နေရတဲ့အခြေအနေ၊နောက်အင်ကာညဆွေးနွေးကံအမေရိကန်နိုင်ငံရင်းနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်တဲ့ကိုကုစော်မိုးကြော်နဲ့အတူတင်ပြပါမယ်ရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်အရေးယူဖို့ပြက်ကွက်တာကိုယူကရိန်းသမ္မတကသတိပေးပြောကြားလိုက်ပြီးရုရှားအစိုးရအနေနဲ့ဒီရာဇဝတ်မှုအတွက်တာဝန်ယူရမယ်လို့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးယူဆောင်ရွက်လို့မရအောင်ရုရှားကဗီဒီယိုအာဏာကိုအသုံးချနေတာကိုလည်းယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကထောက်ပြခဲ့ပါတယ်။ယူကရိန်းအလံအမှတ်တံဆိပ်ပါစစ်ဝစ်စင်ဝဝစ်စင်ထားတဲ့ယူကရိန်းသမ္မတကအဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗီဒီယိုကနေတစ်ချင်း15မိနစ်ကြာအောင်ပြောကြားခဲ့ပါတယ
်
။ကုလသမဂ္ဂအဖွဲ့ကြီးကိုပြတ်သိမ်းတော့မလား။နိုင်ငံတကာဥပဒေတွေမရှိတော့ဘူးလား။ဒီလိုပါမဟုတ်ရင်တော့နိုင်ငံတကာသဘောတူညီချက်တွေကိုအမြန်ဆုံးကျင့်သုံးကြပါလို့ယူကရိန်းသမ္မတကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေဘူချာမြို့ကပြန်လည်ဆုတ်ခွာသွားပြီးနောက်အရသာ300လောက်အသက်ခံခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပြီးနောက်သမ္မတဇာလင်စကီးကလုံခြုံရေးကောင်စီမှအခုလိုစကားပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်ကတော့သမ္မတဇာလင်စကီးပြောဆိုချက်နဲ့ရုရှားကမတရားမှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့အချက်ကိုပယ်ချခဲ့ပြီးရုရှားတပ်တွေရှေ့ဆက်မတွန်းနိုင်ပဲအခက်အခဲကြုံနေရတာကိုပင်အရသားတွေကိုထိခိုက်မှဆိုတဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့စစ်ကိုချက်ချင်းရပ်ပါလို့ပြောဆိုခဲ့ပါတယ်။ရုရှားအစိုးရကပေးရမယ့်ကျွေးမြေဒေါ်လာတန်း600အတွက်အမေရိကန်ဘဏ်နေမှာရှိတဲ့ရုရှားဗဟိုဘဏ်အရာငွေတွေကနေကူပွန်နဲ့ထုတ်ယူပေးခွင့်ကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကပိတ်ပင်လိုက်ပါတယ်။ရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့နောက်ပိုင်းအမေရိကန်အစိုးရကရုရှားအပေါ်ဒဏ်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးရုရှားဗဟိုဘဏ်ကနေအမေရိကန်ဘဏ်တွေမှာအနှံထားတဲ့ငွေတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားခဲ့ပါတယ်။ဒါပေမဲ့ဒီငွေတွေကနေရုရှားအစိုးရကနေပေးဆောင်စရာရှိတဲ့ကျွေးမြေတွေအတွက်ဒေါ်လာတန်ဖိုးနဲ့ညီမျှတဲ့ကူပွန်တွေရိုက်နှိပ်ပြီးပေးဆောင်ခွင့်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကစီစစ်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကရုရှားအစိုးရကသူ့ရဲ့ငွေတိုက်စာချုပ်တွေအတွက်ပေးချေရမယ့်အရင်းငွေဒေါ်လာ 952.4 သန်းကိုထိန်းချုပ်ထားတဲ့ငွေတွေတဲကနေထုတ်ယူပေးဆောင်ခွင့်ကိုပါရပ်ဆိုင်းလိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒါအပြင်တနင်္လာနေ့တုန်းက2042ခုနှစ်ငွေတိုက်စာချုပ်အတွက်ဒေါ်လာ 84 သန်းကိုလည်းကူပွန်နဲ့ပေးဆောင်ရမယ့်ရည်လဲဖြစ်ပါတယ်။ဒါကြောင့်ရုရှားအစိုးရအနေနဲ့သူ့ရဲ့ကြွေးမြေတွေနဲ့စစ်အသုံးစရိတ်တွေကိုဒေါ်လာနဲ့ပေးမလားမပေးဘူးလားဆိုတာကိုဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ရုရှားအစိုးရရဲ့နိုင်ငံခြားအရာငွေနဲ့ရွှေတံပိုးဒေါ်လာဘီလီယံ640တဲကတဝက်လောက်ကိုအမေရိကန်အစိုးရကထိန်းချုပ်တန်ခတ်ပိတ်ပင်ထားပါတယ်။ ဥရောပသမဂ္ဂကနေဒါဇင်နဲ့ချီတဲ့နောက်ထပ်ရုရှားတန်တမန်တွေကိုအင်္ဂါနေ့တုန်းကတိုင်းပြည်ကနေနှစ်ထုတ်ခဲ့တဲ့အတွေ့48နှစ်အတွင်းဥရောပသမဂ္ဂနိုင်ငံတွေကနေနှစ်ထုတ်ခဲ့တဲ့ရုရှားတန်တမန်နဲ့အမှုတန်း200ကျော်သွားပြီဖြစ်ပါတယ်။ဂျာမနီနဲ့ပြင်သစ်နှစ်နိုင်ငံကရုရှားတန်တမန်85ရောက်လောက်ကိုနှစ်ထုတ်ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာအီတလီ၊စပိန်Slovenia အပါအဝင်ဥရောပနိုင်ငံတွေကလည်းဇက်တိုက်နှင်ထုတ်ခဲ့ပါတယ်။ဥရောပတိုက်နိုင်ငံတွေမှာရုရှားတန်တမန်တွေကတူလီယိုလုပ်ငန်းတွေလုပ်နေတဲ့အတွက်နှင်ထုတ်နေရကနေပြီးခဲ့တဲ့ရက်ကမြို့တော်ကီယက်အနီးဘူချာမြို့ကနေရုရှားတပ်တွေဆုတ်ခွာပြီးနောက်အသက်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ရတဲ့အတွက်ပြစ်တင်ရှုံချမှုတွေနဲ့အတူအခုလိုရုရှားတန်တမန်အများအပြားကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားအစိုးရကတော့ဒီအသက်ခံရသူတွေနဲ့ပတ်သက်ပြီးရုရှားတပ်တွေမှာတာဝန်မရှိဘူးလို့ညင်းဆိုပါတယ်။ဒီဓာတ်ပုံတွေဟာအတုတွေဖြစ်နိုင်တယ်လို့ရုရှားတပ်တွေစုခွာပြီးမှအသက်ခံရတာလည်းဖြစ်နိုင်တယ်လို့ပြောဆိုပါတယ်။ဒါအပြင်အခုလိုတန်တမန်အများအပြားကိုနှင်ထုတ်လိုက်တာဟာအမြင်မကျတဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကိုကအင်ကာနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့အချိန်ကစလို့ယူကရိန်းမှာအိုးအိမ်စွန့်ကထွက်ပြေးရသူပြည်တွင်းစစ်ပြေးဒုက္ခသည်9%ကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကအစိုးရကစာထုတ်ပြန်ပါတယ်စစ်ပွဲကြောင့်ပြည်သူတွေအိုးအိမ်ဆက်လက်စွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအထောက်အကူတွေအများအပြားလိုအပ်နေဆဲဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကထုတ်ပြန်ချက်မှာပြောဆိုထားပါတယ်မတ်လ24ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူခဲ့တဲ့စစ်တမ်းအရထွက်ပြေးရတဲ့အိမ်တော်စုတွေထဲမှာ90ရာခိုင်နှုန်းကျော်ဟာကလေးရှိတဲ့မိသားစုတွေဖြစ်ပြီးတက်ကြီးရွယ်အိုတွေရှိတဲ့မိသားစုတွေက58ရာခိုင်နှုန်းနာတာရှိယောဂခံစားနေရသူတွေရှိတဲ့မိသားစုတွေက30ရာနှုန်းရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုထောက်ပံ့နိုင်ဖို့နဲ့အရသားတွေကိုလုံခြုံစွာကယ်ထုတ်နိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေအလင်းအမြန်ဖွင့်ပေးဖို့လိုတယ်လို့လည်း IOM အကြီးအကဲကပြောဆိုခဲ့ပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဟာမိသားစုဝင်ငွေတွေကျဆင်းနေကြပြီးအဲ့ဒီအထက်ကသုံးပုံတစ်ပုံဟာပြီးခဲ့တဲ့လတည်းကဝင်ငွေလုံးဝမရှိခဲ့ဘူးလို့ပြောဆိုကြပါတယ
်။ VOA American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1273ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ51 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်စစ်တပ်ကအတန်းထက်9ဆမြန်တဲ့ hypersonic ဒုံးကျည်တဲ့ဒဇင်းကိုစမ်းသပ်ကြောင်းအင်ကာနီမှာကြေညာပါတယ်။ခေရှိပြေလက်နဲ့ဤပညာမှာတရုတ်နဲ့ရုရှားတို့နဲ့ဒန်းတူဖြစ်စီမဲ့ဒါမှမဟုတ်လဲတာလွန်အောင်လုပ်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေစူးစမ်းနေတာဖြစ်ပါတယ်။လက်တလောစမ်းသပ်ပြီးစီခဲ့တဲ့လေရင်ဒဇင်းနဲ့ hypersonic ဒုံးကျည်စမ်းသပ်မှုမှာအတန်းထက်9ဆကျော်9ဆလောက်အမြန်နှုန်းရှိခဲ့ကြောင်းကာကွယ်ရေးဆိုင်ရာအစိုးရသုတေသနစီမံကိန်းများအေဂျင်စီ DARPA ကပြောဆိုထားပါတယ်။အတန်းထက်9ဆဆိုတာကတော့တနအီကိုအနည်းဆုံးမိုင်3800လောက်အမြန်နှုန်းရှိပါတယ်။ဒါဟာဆိုရင်အတန်းထက်9ဆမြန်နဲ့ hypersonic လက်နက်အမျိုးအစားတဲ့မှာဒုတိယမြောက်စမ်းသပ်တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကပထမဆုံးစမ်းသပ်ခဲ့တဲ့ဒုံးကျည်နဲ့တိဆောက်ပုံလည်းကွဲပြားပါတယ်။တရုတ်ကိုထိညှိ၍ရွေတဲ့ AUKUS မဟာမိတ်အဖွဲ့တည်ရဲ့ဆောင်ရွက်ချက်တစ်ခုအနေနဲ့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဩစတြေးလျတို့က hypersonic လက်နက်တွေအရေးနဲ့ electronic စီရေးစွမ်းဆောင်ရည်အတွက်စတင်ပူးပေါင်းဆောင်ရွက်မယ်အကြောင်းအင်္ဂါနေ့မှာပဲကြေညာပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာကာကွယ်ရေးသဘောတူညီချက်သစ်စတင်ခဲ့ခြင်းကသဘောတူထားပြီးဖြစ်တဲ့အတိုင်းဂန္ဓာအများပြားမှာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးလက်ရှိကျူးပတ်မှုတွေကိုတွန်းမြင့်နိုင်မဲ့ပူးရဲဆောင်ရွက်ချက်လို့လဲသုံးနိုင်ငံကပြောဆိုထားပါတယ်ရှင်။ဆူဒန်နိုင်ငံဒါဖောဒေသမှာစစ်ရာဇဝတ်မှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဆဲချက်တွေအတွေ့အပြစ်မရှိကြောင်းဂျန်ဂျာဝိဒ်ပြည်သူ့စစ်ခေါင်းဆောင်ဟောင်းကငြင်းဆန်လိုက်ပါတယ်။အလီမူဟာမက်အလီအဗ်ဒဲရာမန်ရဲ့အမှုကိုတော့နယ်သာလန်နိုင်ငံ The Hague မြို့နိုင်ငံတကာတရားရုံး ICC မှာအင်္ဂါနေ့ကစတင်ခဲ့တာပါ။ အာလီကူရှေလို့လည်းသိကြတဲ့ဂျန်ချာဝီပြည်သူ့ဆေးခေါင်းဆောင်ဟောင်းဟာ2003ခုနှစ်ဩဂုတ်လကနေ2004ခုနှစ်မတ်လအတွင်းဒါဘော့ဒေတာမှာဆစ်ရာဇဝတ်မှုနဲ့လူသားမျိုးနယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်မှုဆွဆွဲချက်30ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
် Rapes against women and girls children being targeted and attacked and abducted
မျိုးသမီးတွေနဲ့မိန်းကလေးတွေကိုအတ္တမပြုခြင်းမှုကလေးငယ်တွေကိုပြစ်မှတ်ထားတိုက်ခိုက်ပြန်ပေးဆွဲမှုအမျိုးသားတွေနဲ့ယောက်ျားကလေးတွေတခြားသူတွေကိုတုတ်တင်တက်ဖြတ်အိမ်တွေကိုအကြောင်းမဲ့ဖျက်ဆီးခဲ့ပြီးလူတွေဟာလက်ဗလာနဲ့ထွက်ပြေးကြရပါတယ်လူအများပြည့်ရဲ့ဘဝတွေဟာဘယ်တော့မှအရင်လိုပြန်မဖြစ်တော့ပါဘူးလို့နိုင်ငံတကာတရားရုံး ICC ရှင်းနေချုပ်ကာရင်ခမ်းကပြောဆိုခဲ့ပါတယ်2003ခုနှစ်အတွင်းဒါဖော့ဒေတာပုံကံမှုတွေကိုနှိမ်နင်းဖို့ဂျန်ဂျာဝီလက်နက်ကိုင်အဖွဲ့တွေကိုဆူရန်သမ္မတဟောင်းအိုမာအယ်ဘာရှားကတာဝန်ပေးခဲ့တာဖြစ်ပါတယ်။ကူရှေးကိုတော့2009ခုနှစ်မှာ ICC ကဖမ်းဝရမ်းထုတ်ခဲ့တာပါ။2020ခုနှစ်အတွင်းသူအဖမ်းခံခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့နယ်သာလန်နိုင်ငံတဟိတ်မှာထိမ့်သိမ်းထားတာဖြစ်ပါတယ်။မာလီတပ်ဖွဲ့တွေနဲ့ရုရှားတိုက်ခိုက်ရေးသမားတွေလို့တန်တရာရှိထားသူတွေကမလနှောင်းပိုင်းအတွင်းမာလီနိုင်ငံကရက်သား300လောက်တပ်ဖြတ်ခဲ့ကြောင်း HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအင်ကာနီမှာပြောပါတယ်မာလီအလဲပိုင်းကမတိမငြိဖြစ်နေတဲ့မိုရာမြို့မှာအခုဆွဆွဲပြောဆိုထားတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုကို၄ရက်အတွင်းကျူးလွန်ခဲ့ကြတာလို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ကရည်ညွှန်းပြောဆိုပြီးစစ်ရာဇဝတ်မှုအဖြစ်အစင်ခစားမှာဖော်ပြပါတယ်မာလီစစ်သားတွေနဲ့လူပြူနိုင်ငံသားတိုက်ခိုက်ရေးသမားတွေကမြို့ကိုမတ်လ28ရက်နေ့မှာရဟတ်ရင်တွေနဲ့ရောက်လာခဲ့ကြပြီးအစ္စလာမ်အစွန်းရဝါဒီဂျီဟတ်တိုက်ခိုက်ရေးသမား30လောက်နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြကြောင်းမျက်မြင်တွေ့သူတွေကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကိုပြောဆိုချပါတယ်။တချို့ဂျီဟတ်တိုက်ခိုက်ရေးသမားတွေကတော့ဒေသခံတွေချာမှရောနှောဝင်ရောက်ဖို့ကြိုးစားခဲ့ကြပါတယ်။မိုရာမြို့မှာစစ်သွေးချ203ဦးကိုတပ်ဖြတ်ခဲ့ကြောင်းမာလီစစ်တပ်ကတောက်ချနေမှာပြောပါတယ်။ဒေသတွေမှာအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခရမှုအဖြစ်လူမှုကွန်ရက်မီဒီယာတွေမှာအကြည့်အကျယ်ပြန့်နှံ့ခဲ့ပြီးနောက်မှာမာလီစစ်တပ်ကအခုလိုကြီးညာချက်ထုတ်ပြန်တာဖြစ်ပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယာရုကဖေရှားရေးအထိုက်ခံတွေရဲ့ကြိုးပမ်းမှုဟာတရားဥပဒေနဲ့ညီညွတ်မှုရှိမရှိဆိုတာကိုဆုံးဖြတ်ရေးကြားနာမှုကိုတရားရုံးချုပ်ကဗုဒ္ဓဦးနေ့ထိရွှေ့ဆိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းခရစ်ကက်ချန်ပီယံဟောင်းဝန်ကြီးချုပ်ခန်းဟာလွှတ်တော်တွင်အများစုထောက်ခံမဲ့ဆုံးရှုံးခဲ့ပြီးစီးလုံးအကောင့်နဲ့အထိုက်ခံတွေရဲ့အယုံကြည်မရှိအဆိုနဲ့ရင်ဆိုင်ခဲ့ရတာမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကသူရှုံးမယ်လို့ခန့်မှန်းခဲ့ကြတာပါ။ဒါပေမဲ့လည်းဝင်းကြီးချုပ်ခန့်ရဲ့ပါတီကအဖွဲ့ဝင်တဦးဖြစ်တဲ့လွတ်တော်ဒုတိယဥက္ကဋ္ဌကဒီဆောင်ရွက်ချက်ဟာပြည်ပဆွတ်ဖက်မှုတစ်ခုဖြစ်ပြီးအခြေခံဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ပြီးအစီအစဉ်ကိုဖျက်လိုက်တာပါ။အဲ့ဒီနောက်မှာဝင်းကြီးချုပ်ခန့်ကလွတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဝင်းကြီးချုပ်ခန့်ရဲ့ဆုံးဖြတ်ချက်ကိုအထိုက်ခံတွေဘက်ကတရားရုံးချုပ်မှာအမှုဖွင့်ခဲ့ပြီးတနင်္လာနေ့မှာစတင်ပါတယ်။ထိတ်တဲရောက်တဲ့တွင်လေးကိုကိုစော်မိုးကြော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးစွဲမဲ့အကြောင်းနောက်ရှမ်းမြောက်ဒေသမှာလက်နက်ကင်ဖွဲ့တွေလူသစ်စုဆောင်တာကြောင့်ဒေသခံတွေတင်းရှောင်နေရတဲ့အခြေအနေတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ကုလမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလဆုံးဖြတ်ချက်အပေါ်မှာစစ်ကောင်စီရဲ့ NUG တို့ရဲ့သဘောထားတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်မြန်မာပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်နေတဲ့အတွက်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအေးအေးယူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်ပါတယ်။ဒါကို NUG ကကြိုဆိုပေမဲ့စစ်ကောင်စီကတော့ကန့်ကွက်ပါတယ်။ဦးတင်မောင်တန်တင်ပြထားပါတယ်ရှင်
။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲဖော်နိုင်အောင် NUG ဆွဲကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီဟာလုံထုံးလုံနီးနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည်းခိုင်လုံမှုမရှိဘူးလို့ အေဗီဒါလေးရက်နေနေဆွဲနဲ့နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာအပေါ်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပစ္စုပ္ပန်မှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကအေဗီလာတရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုလည်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးရာထိုးနှက်တိုက်ခိုက်ရန်ရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှဆိုပါတယ်အန်ယူဂျီလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုပြောပါတယ
်စစ်တပ်ကတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူးဒါကတမိုင်းစင်စစ်တစ်ခုလုံးမှထင်ရှားတဲ့အထောက်အထားဖြစ်ပါတယ်ဘလောက်ထိပဲညှဉ်းဆန်းညှဉ်းဆန်းသူတို့ရဲ့ညှဉ်းဆန်းမှုကဘလို့မှကျွန်တော်အရာမထင်တော့ဘူးအခုလိုမျိုးခင်မီ IT နီးစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ချက်လို့လည်းမရသလိုဒါကိုဘလို့မှညှဉ်းဆန်းလို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိင်ညာညှဉ်းဆုံမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ကြရတဲ့ပြည်သူတွေရဲ့အတန်နဲ့အလွယ်တကူခြေဖြတ်နိုင်ပါတယ
်အလားတူပဲလွတ်လပ်စွာအသေးပင်ဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့်အတိမတ်ပြုရေးပြဋ္ဌာန်းချက်နဲ့လုံသမားတွေကိုအာဓမ္မစီခိုင်းမှုဆိုင်ရာပြဋ္ဌာန်းချက်တွေကိုစစ်ကောင်စီကချိုးဖောက်တဲ့အတွက်စုံစမ်းရေးကော်မတီတရားဖွဲ့စည်းဖို့အပြည်ပြည်ဆိုင်ရာလုံသမားအဖွဲ့ကြီး ILO ကလည်းဆုံးဖြတ်လိုက်ပါတယ် ILO ဟာနိုင်ငံရေးသွတ်သွင်းသည့်အချက်လက်များမဟုတ်ပါမှန်သည့်စွပ်စွဲချက်များနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအလုံသမားဝန်ကြီးဌာနကအေဗီလာ၄ရက်နေဆွဲတဲ့ကြေညာချက်မှာပြောထားပါတယ်မြန်မာအလုံသမားသမဂ္ဂများ Confederation ရဲ့ဥက္ကဋ္ဌဦးမောင်မောင်ကတော့အခုလိုဆိုပါတယ
် second march မှာပါဗျာနော်လူသမားတမက16ဖွဲ့ကိုမတရားအတင်းကျင်းလာလိုက်တယ်နော်နောက်တစ်ခါအရှေ့ပိုင်းခရင်တရားရုံးမှာလည်း2021မှာဘေးစံလေးရဲ့နေမှာကျွန်တော်တို့ CDM အမှုဆောင်အားလုံး28ယောက်ကိုရာဇဝတ်ကြီးပုံမှန်124နဲ့အမှုဖွင့်ပါတယ်ခင်ဗျာနော်နောက်ထပ်တစ်ခါဇူလ23ရက်နေ့မှာအဲ့ဒီအမှုဆောင်28ယောက်ကိုပဲ passport တွေကို void ဆိုတော့ declare လုပ်ပြီးတော့တန်ယုံနေအားလုံးကိုပို့ပါတယ်ခင်ဗျာနောက်တစ်ခါကျွန်တော်တို့ရဲ့ဒီရဲဘော်ပေါ့နော်ကျွန်တော်တပ်ထုတွင်းကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနက်နဲ့စာနာပြနေချင်တော့တနက်နဲ့ပြစ်ခံပါဒါကလည်းအားအေးလုံးမှာရောက်နေပါတယ်ခင်ဗျာနောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာက17ယောက်ကိုမိရှုတဲ့အချိန်မှာကျွန်တော်တပ်ထုတွင်းက၄ယောက်ပါပါတယ်ခင်ဗျာ
အခုလိုလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင် NUG အစိုးရကဆောင်ရွက်မဲ့အကြောင်းတွေကိုလည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်အမှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်တွေထွက်လာအောင်လူခွေရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းနေပါတယ်ဒီလောက်နဲ့မပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်စစ်ကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်ဖို့တစ်ချိန်တည်းမှာပင်ကျူးလွန်တဲ့စစ်ရာဇဝတ်ကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလူခွင့်ရေးကိစ္စရပ်တွေကိုပေါင်းစည်းဆောင်ရွက်ကြဖို့တိုက်တွန်းတာကိုလည်းကုလသမဂ္ဂအေဂျင်စီအမျိုးမျိုးဤကျွမ်းကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ
ဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်အခုကတော့အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးစွဲမဲ့အကြောင်းကိုပြောပြပါမယ်အမေရိကန်ပြည်အောင်စုမှာရှိတဲ့မြန်မာချောင်းသားတွေအတွက်ပညာသင်စုအစီအစဉ်ကိုလာမယ့်3နှစ်အတွင်းတစ်နှစ်ကိုဒေါ်လာ2တန်းထိတိုးမြှင့်ဖို့ကြိုးပမ်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရက်မစ်ရှဲကပြောပါတယ်မြန်မာနိုင်ငံမှာဆီယနာတိမ့်မှုနောက်ဆက်တွဲအခက်အခဲကြုံတွေ့လာကြတဲ့အမေရိကန်ရောက်မြန်မာချောင်းသားတွေအတွက်အကူအညီပေးမယ့်အစီအစဉ်ကိုအင်္ဂါနေ့ကဝါရှင်တန်ဒီစီမှာလုပ်တဲ့အမေရိကန်အင်ဒိုပစိဖိတ်ညီလာခံမှာသံအမတ်ကြီးကမိတ်ဆက်ပြောကြားခဲ့တာဖြစ်ပါတယ်ကိုယ်တိုင်တွားရောက်တည်င်းယူခဲ့တဲ့မတ်အင်ချင်းနိုင်ငံအပြည့်အစုံပြောပြပေးပါမယ်ရှင်
USIS Mahabhyuhane Nanganaga Lila Yi Santane, US ASEAN Business Council Ru Bupong Jimpare, the American Indo Pacific Ninaga, the Neyeta, the Satine Echemono, the Ne Pumbue Echema, the Nyamanangasaya American Tamajihao, Derek Michega Nibiro, the Nyamanangasaya Dinyati Susi Singu, Jinya Tabare.
That's why I was so keen to serve as a patron of the U.S. ASEAN Business Council.
American Bidangzuko Yoshi Navy, Leshi Pinya Tinjani, them Yama Chonari, it were Wiji Taubambo, American ASEAN CYA Council, Kamakara Bilo Bay, season Dima, Nayaka Aline Tanzambo, a Yansi Atadan Gebare, American ASEAN CYA Council, ABC, Yamaring and Pinya Tinsu Yamamwe, a poet Anine. American Machidem, Yama Chownari, Ye, Pizwe, Pinya, Bin Soup, a season a dwe, Lame Tony a dwe, the Nego, Dolan, Nathan, Domiamo, Giovanni Bare, D. Chownari, Ham, Yamaning a Yen, Nanga Ye, a chain in Richang, Pinya Yema, and now Shep Yi, Akuso Yen, Boy Degree Yabu a dwe, Mwiji, a carrying a Yen Saini Jaraba, D. Season Mart, the Nego, Boyjo, Ne, Boylum, Yama Chownabang, Toya, Lise, Yau a dwe, the Yago, the Ne, Dolan, Arang, Taubamo, Yuetaba.
Well, look, the future of any country, and certainly Myanmar, is its young people. And given what's gone on inside the country, အခုညီတွေလိုအပ်နေပါတယ်သူတို့အတွက်အရင်လိုငွေကြေးအကူအညီတွေရရှိဖို့နဲ့အခြားအဖွဲ့အစည်းတွေဟာမြန်မာနိုင်ငံအနာဂတ်အတွက်ယဉ်ညံ့မြုံနံနေတဲ့ဆိုတာကဘာကိုပြသနေတာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်အကျိုးကျေးဇူးတရားမှုဆိုတဲ့အပိုင်းကတော့တစည်းတစ်လုံးနဲ့ရှိကြောင်းပြသတာကိုညီထောက်ပံ့မယ်ဆိုတဲ့သတင်းစကားပါတာအပြင်လက်တွေ့ကြတဲ့အပိုင်းကတော့ပညာသင်ကြားမှုပြီးဆုံးသွားတဲ့မ
ချနိုင်ကြမယ်လို့မျှော်လင့်ပါတယ်
So another, I mean the lack of, that's what you're talking about, the Ukraine ma phin ni de poun san bo no, so that di niya ma patipakari yin sai ni ya de Myanmar ne Ukraine naingan ni po ma yet di de American soya ye akhan kana ko yo belo myin ma de le
Yeah, well, I mean each country is its own context, but I know
that the Ukrainian agency ma do ko bai a chin ni dui shi ja da ba da bi mae Myanmar pi tu dui ne pat tay yin American soya a ni ne a pye wa yin ni myoun nan pan po be ni de so da chan naw ti ba de ana tain mu ko ma ti mye aw Myanmar pi tu dui ya pai kwen goun thait kha ne democracy pyan le ya shi yei naingan da ga thauk khan mu ya shi bu American soya ga chou ban ni ba de Ukraine chin ni ga le a la du myo ba be အာနာရှင်အဖွဲ့အစည်းကနေပြည်သူတွေရဲ့ရပိုင်ခွင့်ဂုဏ်သိက္ခာကိုဖယ်ရှားဖို့ကြိုးပမ်းနေတာပါယူကရိန်းပြည်သူတွေကလည်းပြန်ပြီးခုခံတိုက်ခိုက်နေပါတယ်သမ္မတဘိုင်ဒင်အစိုးရအဖွဲ့အပါအဝင်အခြားသူတွေပြောနေတာကဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်ကတော့အာနာရှင်နဲ့ဒီမိုကရေစီကြားတိုက်ပွဲဖြစ်ပါတယ်
Yes, I know that there's a lot more financial.
ဖွဲ့စည်းတွေနဲ့ဒီအမေရိကန်နိုင်ငံမှာရှိတဲ့အဲစီးပွားရေးလုပ်ငန်းရှင်တွေဆက်မှုလက်မှုလုပ်ငန်းရှင်တွေနေနဲ့ပေါ့နော်ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့မဟာပြူဟာမြောက်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
မိုင်းချင်းနိုင်ပါရှင်။ရှမ်းပြည်မြောက်ပိုင်းဒေသချင်းနေဆိုင်ရာသတင်းဆောင်မတပုတ်ကိုတင်ပြပေးလိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတင်းကြီးမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်သားတဲ့စုဆောင်တာကြောင့်ရဲရွာကနေတင်းရှောင်နေကြရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းဒေသတချို့ကနေ SSPP တပ်စခန်းတွေစုပ်ပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကိုSSPPဘက်ကငင်းဆန်ပြီးတဲ့နောက်ပိုင်းလွိုင်းလင်းနန်းဆန်မြို့နယ်တွေဘက်မှာစစ်ကောင်စီနဲ့ထိတိုက်တွေ့မဲ့အခြေအနေဖြစ်နေတယ်လို့လည်း SSPP
ကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းတိန်းတီမြို့နယ်မှာဒေသတွင်းလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်သားတွေစုဆောင်နေကြပါတယ်။တိန်းတီမြို့နယ်အတွင်ခြေရွာတွေမှာမြောက်ပိုင်းရှမ်းပြည် SSPB SSA နဲ့ကိုကန့်တပ်ဖွဲ့တို့ကနေတပ်သားတွေစုဆောင်နေရမှာSSPB
အဖွဲ့ကရှမ်းလူငယ်တွေကိုတပ်သားစုဆောင်နေတယ်လို့ကိုကန့်တပ်ဖွဲ့ကလည်းတရုတ်အနယ်ကိုကန့်တွေကိုစုဆောင်ခေါ်ယူနေတယ်လို့တိန်းတီမြို့နယ်ဒေသခံတအူးကအခုလိုပြောပါတယ်။ဘယ်လိုရှိသောတယ်ဒါစီတာမရောက်ရှိတော့တယောက်ယူပါဘောအဲ့လိုပေါ့နော်။ဒီကြေရရက်ကဟိုရပါဦးခေါ်တာပေါ့နော်။ခုမရောက်တာပါကကျွန်တော်တို့ဟိုကမ်ပိန်းတရားအုပ်စုပေါ့ဘာနာရပါဘောနော်အဲ့မနဲ့ရောက်ပါလားလို့ပြောတယ်။
ောင်းနေတာကြောင့်ဒေသခံလူငယ်တချို့လည်းထွက်ပြေးတိမ်းရှောင်နေကြတယ်လို့ပြောပါတယ်
။တချို့ကလည်းယူရီးယားပဲပြေးရတယ်ရှိတယ်ဆိုယောက်ျားလေးသားတွေကတော့ထိုးရည်နဲ့နေထားလို့ဆိုညတော့ပြီးတော့အဖေတော်မထွက်ရဲကြတော့ဆက်ပြီးဆဲတီခံရပါလေကြောင်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့နေရာမှာအခုလိုတပ်သားစုဆောင်မှုတွေကိုလုပ်လို့ရှိပါတယ်။လူမှုအဖွဲ့အစည်းတာဝန်ရှိသူတဦးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုအတင်းကျပ်တပ်သားမစုဆောင်သင့်ဘူးလို့ထောက်ပြပါတယ်
။ကျွန်တော်အမြင်ပေါ့နော်အကူရာဒီရာသားတွေကိုပြည်သူပြည်သားတွေကိုအရင်သူတို့ရဲ့ဥပဒေချက်တွေကောင်းကောင်းလေးပြောပြရင်တော့သူတို့အဲ့လိုခေါ်ရမလို့ပေါ့။ဟုတ်ကဲ့စစ်သားလို့ရမှာကြောက်ကြတာအဲ့လိုမျိုးပဲရှိကြတာပေါ့။သူတို့ရဲ့ဥပဒေချက်တွေကောင်းကောင်းလေးပြောပြဆိုတော့နားလေပြီးတော့မှဝင်လွတ်တော့တမျိုးပေါ့နော်။ကွာကတို့ကဒီတိုင်းပဲခေါ်နေဆိုတော့တော့ပြည်သူပြည်သားတွေကပြည်အဖွဲ့အစည်းကိုမှသူတို့ရဲ့ဥပဒေချက်ကကောင်းကောင်းဘယ်သူမှမပြည့်မပြည့်တော့ကောက်ပြီးဆိုတော့ဆက်ပြေးကြတာပဲလို့
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC အဖွဲ့ကဗိုလ်မှူးကြီးဆိုင်းစိအောင်ကတော့တပ်သားတွေစုဆောင်းတဲ့လုပ်ရဟာလုံယုံလုံစင်တစ်ခုဖြစ်ပါတယ်လို့ပြောပါတယ
်ဒါဆိုဒီကအမြင်နဲ့ဖြစ်နေတာကတော့ဘာမှစစ်တမ်းနဲ့တောင်းလာပဲကချင်နဲ့တောင်းလာရှမ်းနဲ့တောင်းလာကောင်းပါပဲအဲ့ဒီကောက်တာကလည်းကောင်းလို့လား
သိန်းဒီမျိုးနယ်အတွင်းမှာ2021ခုနှစ်လောက်ကစစ်ကောင်စီတပ်နဲ့မြောက်ပိုင်းမှာမိတ်တပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေရှိပေမဲ့ဒီနှစ်ပိုင်းထဲမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဖေဖော်ဝါရီလကုန်ပိုင်းကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းမှုကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်လက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့နေပြည်တော်အတွင်းတွဲဆုံမှုမှာရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့တန်လွင်မြကန်းတရှောင်းနဲ့လွိုင်းလင်းမြို့နယ်ပင်လုံမြို့စနင်းဒေသမှာရှိတဲ့ SSPB SSC တပ်စခန်းတွေကိုစုပ်ပေးဖို့စစ်ကောင်စီကတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုချက်ကို SSPB ဘက်ကလက်မခံခဲ့ပါဘူး။တက်ဆုပ်ပေးဖို့ SSPB ဘက်ကညှင်းဆိုခဲ့ပြီးနောက်ပိုင်းရှမ်းတောင်ဒေသဖြစ်တဲ့လွိုင်းလင်းခရိုင်နမ်ဆန်မြို့နယ်ရက်ဆောက်မြို့နယ်ဘက်ဒီမှာစစ်ကောင်စီတပ်ကနေအင်အားဖြည့်တင်းထားပြီးအခုအချိန်မှာနှစ်ဖက်အဖွဲ့တွေအသင့်အနေထားမှာရှိနေတယ်လို့ဗိုလ်မှူးကြီးဆိုင်းစေးအွန်ကပြောပါတယ်
။အချိန်ကအခုကျွန်တော်တို့ဖြစ်ဖြစ်ဖြစ်ဖြစ်နေတယ်ဒီမှာလည်း SSPB ရက်ဆောက်ပင်နယ်နမ်ဆန်ဘက်မှာညနေချင်းဆက်ဖြစ်နေတယ်ဟောနမ်ဆန်နဲ့တအားပူထားတာကို
ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်နဲ့နမ်ဆန်မြို့နယ်တွေမှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့စခန်းချနေတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်တိုက်ပွဲဖြစ်ပွားလာတော့မယ့်အနေအထားကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်အင်အားစုဆောင်းနေတာလို့မျိုးကန်တချို့ကယူဆနေကြပါတယ်ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာမြောက်ပိုင်းရှမ်းလက်နက်ကိုင်အဖွဲ့ SSPB SSA တောင်ပိုင်းရှမ်းလက်နက်ကိုင်အဖွဲ့ RCSS SSA UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ TNLA တအောင်းပလောင်အဖွဲ့ကိုကန့်တပ်ဖွဲ့နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO တို့အခြေပြုလှုပ်ရှားနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခင်မဆုံးမပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုနှားဆင်နေကြရတာဖြစ်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကို bami.voenews.com မှာလည်းတိုက်ရိုက်ကြည့်ရှုနှားဆင်နိုင်ကြပါတယ်ရှင်
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOE American အတန်ရဲ့2022ခုနှစ်ဧပြီလ6ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50 51လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွားတဲ့အင်္ဂါညာချံဆွေးနွေးကအစီအစဉ်မှာနားဆင်ကြရမှာကတော့
ဒီစက်တက်ကသူတို့တွေကပေါ့နော်ဂတိပေးထားတဲ့အတိုင်းဒီမိုကရေစီလမ်းစဉ်ဟိုပုံမှန်ဟိုဘယ်လိုကောင်း transformation ဆိုတော့ပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်
မကြိုက်ခင်မှာတင်ပြပေးပါမယ်ရှင်အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါယူကရိန်းနိုင်ငံကိုရုရှားတွေရဲ့ကျူးကျော်တိုက်ခိုက်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကပြောပါတယ်။အနောက်နိုင်ငံတွေကတော့ယူကရိန်းမြို့တော်ကီကိုရုရှားရဲ့တိုက်ခိုက်မှုဟာအင်မတန်ရက်စက်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးလည်းဒီသတင်းပတ်မှာဥရောပကိုတွားရောက်ခဲ့ပြီးနေတိုးမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အာရတ်အာဆာဘာစဒီပြဖို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
ပင်လယ်နယ်ရဲ့ပလဲစိတ်ကမ်းလို့လူသိများကြတဲ့ယူကရိန်းနိုင်ငံရဲ့အဓိကကျတဲ့ပင်လယ်စိတ်ကမ်းမြို့အိုဒက်ဆာကောင်းကင်မှာရုရှားမစ်ဆိုင်တန်ကြောင့်မိဂိုလုံးတွေဖုံးလွှမ်းနေတာကိုတွေ့နေရတာပါ။အိုဒက်ဆာမှာယူကရိန်းရေတပ်ရဲ့ဌာနချုပ်ရှိတာကြောင့်လည်းရုရှားစစ်တပ်တွေနဲ့တိုက်လေယာဉ်တွေဟာဒေတာရင်းကယူကရိန်းတပ်တွေကိုထောက်ပံ့ပေးနေတဲ့အစီတူလောင်ယုံတွေကိုကြက်ခတ်တိုက်ခိုက်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့တိုင်းပြည်ရဲ့ရေးပါတဲ့နေရာတွေကိုရုတ်မာတဲ့အကြံစီနဲ့ဖျက်ဆီးနေတာဖြစ်တယ်လို့ဆိုပါတယ်ရုရှားရဲ့ကျူးကျော်စစ်သတင်း၆ပတ်အတွင်းချင်းနှင်းဝင်ရောက်လာချိန်မှာပဲရုရှားတပ်တွေကိုသူတို့တပ်ဆွဲထားရနေရာဒေသတွေကနေပြန်လည်မောင်းထုတ်နိုင်ခဲ့တယ်လို့ယူကရိန်းတပ်ဖွဲ့ဘက်ကအောက်မွဲခံကြေညာခဲ့ပါတယ်ဒါ့အပြင်လည်းမပေါက်ကွဲသေးတဲ့မိုင်းတွေနဲ့တခြားလက်နက်ကြီးမျိုးစုံကြားမှာနေထိုင်တွာလာနေကြသူတွေအတွက်ဆိုရင်ကြောင့်နဲ့ဘူချာမြို့မှာဆိုရင်လမ်းပေါ်ကရုပ်လောင်းတွေကိုရှင်းလင်းရမှာမိုင်းထောင်ထားမှာကိုဆိုရင်ရတာကြောင့်ယူကရိန်းတပ်ဖွဲ့ဝင်တွေကအဝေးကနေကျိုးရည်နဲ့ဆွဲဖိရှားကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီက CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
် We are the citizens of Ukraine ကျွန်တော်တို့ဟာယူကရိန်းနိုင်ငံသားတွေဖြစ်ကြပြီးလူမျိုးပေါင်းတရာကျော်အတူရှင်တွဲနေထိုင်ကြပါတယ်အခုလိုကျူးကျော်တိုက်ခိုက်မှုဟာအခုအတူမှီတင်းနေထိုင်ကြသူလူမျိုးပေါင်းစုံအားလုံးကိုတတ်ဖြတ်တာပါကျွန်တော်တို့ယူကရိန်းနေဟာရုရှားတွေရဲ့ထိန်းချုပ်မှုကိုမလိုလားပါဘူး။ဒါကြောင့်ကျွန်တော်တို့ကိုအခုလိုတပ်ဖြတ်နှိမ်နင်းနေတာပါ
။ရုရှားတပ်တွေကမြို့ကိုလက်လွတ်ဆုတ်ခွာတဲ့အခါအယက်သားတွေကိုလက်နောက်ပြန်ကျူးတုပ်ဥကောင်းကိုတနက်နဲ့ပစ်ခဲ့တယ်လို့ဘူချာမြို့တော်ဝန်ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းအခုလိုလုပ်ရဟာစိတ်နှလုံးထိခိုက်ဖွယ်ရာဖြစ်ကြောင်း CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ်။
We can't become numb to this.
ကျွန်တော်တို့ကအခုလိုကျူးကျော်စစ်ကိုဘာမှမတုံ့ပြန်မနေမှာမဟုတ်လို့ဒီလိုကိစ္စကိုတာမန်ဖြေဖို့ဖြစ်စဉ်ဖြစ်လေမမတ်ယူနိုင်ပါဘူး။ရုရှားယူကရိန်းကိုဆက်ပြီးရဲဆက်ဆက်ပြစ်ခတ်တိုက်ခိုက်နေသည်များအခုလိုအဖြစ်ပြက်ဒီနေ့စဉ်နေ့တိုင်းဆက်ဖြစ်နေမှာကြောင်းဒါကိုဆုံးသတ်ဖို့လိုပါပြီ။
ခုလိုသက်သေထောက်ထားတွေနဲ့ပြောဆိုနေတာကိုတော့မှရုရှားဘက်ကပြောင်းရင်းဆန်ပါတယ်။ယူကရိန်းသမ္မတအကြံပေး Oleksiy Erostovich ကဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေဖြစ်ကြောင်းခုလိုပြောပါတယ
်။
ရုရှားတွေကမျိုးသမီးတွေကိုမတိုက်ကြည့်ပြီးမိရှုတက်ဖြတ်ခဲ့တယ်လို့ဒေသကအာဏာပိုင်တွေကလေးတွေတကြီးရွယ်တွေကိုလည်းတက်ဖြတ်ခဲ့ပါတယ်။အဲ့ဒီလိုအသက်ခံရသူတွေတဲကတော်တော်များများဟာသူတို့လက်တွေချီနှောင်ခံထားပြီးနှိမ့်ဆက်ခံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ခေါင်းနောက်ဖက်ကနေတင်းတဲ့အပြစ်ခံထားရတာကိုလည်းတွေ့ရပါတယ
်ဒီသတင်းပတ်တွင်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုးအစည်းအဝေးအတွက်မဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဘယ်လ်ဂျီယံနိုင်ငံကိုသွားရောက်မှာဖြစ်ပြီးပြည်ပခါတွေကိုဖြည့်ရှင်းဖြည့်ရှာဖို့နဲ့ရုရှားတွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တော်ဝင်ခံစီဖို့ချွေးနှီးမှာဖြစ်ပါလိမ့်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်အခုတော့အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်
မြမကြီးမှာတရုတ်ကဝင်ပါနေတာဟာသူ့အကျိုးစီးပွားအတွက်အဓိကရည်ရွယ်ချက်နဲ့ပါနေတာဒါဖြစ်တယ်လို့တရုတ်မြန်မာနေဆက်အခြေစိုက်မြမကြီးလေ့လာသူဒေါက်တာလှကျော်စောကပြောပါတယ်မြမအချက်တင်းမှာတရုတ်ရဲ့အခန်းကဏ္ဍချက်စစ်ကောင်စီရဲ့အတွေးခေါ်နယ်ပဲဆိုင်နေလို့လေဒေါက်တာလှကျော်စောကမြင်ပါတယ် ဒါပေမဲ့တရုတ်ကဝင်ပါတီဖြစ်စေမပါတီဖြစ်စေလူမှုအနေနဲ့လှုပ်ရှားရှိတာဆက်လုပ်ရမှာဖြစ်တယ်လို့စစ်ကောင်စီကိုဘယ်သူကပဲထောက်ခံတီဖြစ်စေလူမှုကမထောက်ခံသေးရတရားဝင်မှုဘာမှမရှိဘူးလို့လည်းဒေါက်တာလှကျော်စောကပြောပါတယ်ကိုကျော်ကျော်သိမ်းဆက်သွယ်မိမြန်ထားပါတယ်ရှင်
ยูนิเน่ဆက်တမီနေမှုပြည့်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုကျွန်တော်ပထမဦးဆုံးမိကျင်တာကလက်ရှိမြန်မာနိုင်ငံရဲ့အပြစ်ပခအကျက်အတဲဒီအခြေအနေနဲ့ပတ်သက်လို့ဒီဥနိုင်ငံနေနဲ့ဘလောက်အထိခေါင်းခဲစရာဖြစ်တယ်လို့ကျွန်မမြင်ပါတယ်ခင်ဗျာ ပမာပြည့်အခက်အခဲကကျမတို့ဘက်ကကြည့်တော့ဒါသိပ်ပြီးတော့ဟိုခက်ခဲတာဖြစ်တာဟုတ်ပြုတ်ပြရတော့သူကတကဘာလုံးခြည်တဲ့တနကပြူပါဟိုကင်တွဲနေရတာဖြစ်တဲ့အတွက်အဲဟိုအထိုက်အလျောက်တို့ကတော့ဟိုဘက်ဆောင်ကဖြေရှင်းဖို့နီလာနေရှာနိုင်မဲ့ထင်တယ်ဘာဖြစ်လို့လဲဆိုတော့အခုလောလောဆယ်ကျမကြည့်နေတာဟိုတရုတ်နိုင်ငံသားရေးဝန်ကြီးအနေနဲ့ဆိုရင် နိုင်ငံပေါင်းစုံနဲ့သူကဟိုစန္ဒယာတီးတယ်လို့ပဲလေဟိုဥမာအပြင်အာဖဂန်နစ္စတန်ကိစ္စဆိုလဲသူတို့ပါတာပဲဥမာယူကရိန်းကိစ္စဆိုလဲသူတို့ပါတာပဲအဲဟိုနေ့နေဖိတ်နိုင်ငံသားရေးဝန်ကြီးတွေတော်တော်များများလာလိုက်ပွားလိုက်နေဆိုတော့အဲဘာမှပြည့်အရေးရလဲသူတို့ခေါင်းချောက်စရာရှိမှာသူတို့မှလည်းတခြားခေါင်းချောက်စရာတွေအများကြီးရှိပါတယ်ကြာ နောက်တစ်ခုကအဲဟိုသူတို့နိုင်ငံမှာလည်းအခုပြောလို့သာပြောတာလေဟိုကိုဗစ်ကလည်းတိတ်ကျောက်သေးတာမဟုတ်ဘူးပေါ့ကိုရီးယားပေါ်တင်ရာပေါ့အဲ့ဒီကိစ္စတွေကလည်းတော်တော်ရှုပ်ချက်ခတ်နေတယ်ဟုတ်ကဲ့အဲနောက်ဒါကြောင့်မလို့သူတို့မှာတော့ဟိုသူတို့လက်တင်မှာပြည့်နေတာပေါ့ဗျာအကုန်လုံးအလုပ်ပြည့်နေတာပါပဲဘာမှပြည့်တပြည့်တည်းကိစ္စတော့မဟုတ်ပါဘူးတော်တော်များများသူတို့ဟိုနေပြည့်နေတာပါပဲဟုတ ပြောဆိုတာမျိုးမလုပ်ပါဘူး။ဒါပေမဲ့ဟလာကလမကလည်းမြန်မာကောင်စီကနေဆုံးဖြတ်ချက်ထွက်လာဖို့ရဲ့ဒီလေအခက်အခဲတွေပါခဲ့တယ်လို့ကျွန်တော်ပြောလို့နားလည်ထားပါဘူး။အဲ့တော့အခုတော့ဝင်းကြီးဝိုင်းကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပြောတာပေါ့နော်ဒီမြမအခြေအနေဘယ်လိုပဲရှိသဖြင့်ဒီဥကတော့ကုညီရက်တည်သွားမယ်ဆိုတဲ့သဘောမျိုးပြောတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒါကဟလာစစ်တပ်အာဏာသိမ်းတာကိုထောက်ခံစကားပြောတာလို့နားလည်လို့ကြားလာတယ
်ဒီလိုတော့ပြောလို့မရဘူးဗျာဘာဖြစ်လို့လဲဆိုတော့စကားအချိတ်အဆက်ကြီးရှိတယ်လေအဲသူအစောပိုင်းပြောထားတဲ့စကားတွေရှိတယ်ဗျာအစောပိုင်းပြောတာတွေကပါလဲဆိုတော့ဒီစစ်တပ်ကသူတို့တွေကပေါ့နော်ဂတိပေးထားတဲ့အတိုင်းဒီမိုကရေစီလမ်းစဉ်ဟိုပုံမှန်ဟိုဘယ်လိုကောင်း transformation ဆိုတော့ပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကိုပြန်ပြီးတော့ဖွင့်ပေးဖို့လိုတယ်အဲ့လိုဒီမိုကရေစီလမ်းစဉ်ကိုပြန်ဖွင့်ပေးတဲ့အခါမှာတရုတ်ပြည်နေနဲ့အတတ်နိုင်ဆုံးဝင်ပြီးတော့ကူညီပေးပါမယ်ဆိုတဲ့စကားလည်းခံထားပြီးပြန်အဲ့ဒါတွေနဲ့မှခုနပြောတဲ့နောက်ဆုံးကြမှာသူကဘာပဲဖြစ်ဖြစ်เนาะပမာပြီမှာဘာအခြေအနေပဲပြောင်းပြောင်းဘလို့ပဲပြောင်းပြောင်းသူတို့ကတော့ဆက်လက်ပြီးထောက်ခံပြီးအားပေးကူညီသွားမယ်ဆိုတဲ့စကားကိုနောက်ဆုံးမှပြောတာအဲ့တော့ပထမပြောတာသူကနိုင်ငံရေးပြောတယ်ဒုတိယသူကစီးပွားရေးတွေပြောတယ်စီးပွားရေးကတော့အရင်တုန်းကဟိုဒေါအောင်ဆန်းစုကြည်တို့ခက်ကသဘောတူထားတဲ့ဟိုစီမံကိန်းတွေပြန်ပြီးတော့စတင်လုပ်ဆောင်ဖို့တွေပေါ့ဗျာအဲ့ဒါပြောပြီးမှနောက်ဆုံးကြမှာဘာအပြောင်းလဲတွေပဲရှိရှိကျွန်တော်တို့ကတော့အဲဗမာပြည်ရဲ့အဲဟိုနင်းကိုအဲဖွံ့ဖြိုးတိုးတက်ရေးလမ်းကိုကိုယ့်အကူရှာတာအတွက်တော့ကျွန်တော်တို့ကအများရန်ထောက်ခံသွားပေးပါမယ်ဗမာပြည်ရဲ့အချုပ်ချာအာဏာပိုင်တာနိုင်ငံတည်တိုင်းရေးဒါတွေအားလုံးလည်းကျွန်တော်တို့ကထောက်ခံသွားပေးပါမယ်လို့ပြောတာပ
ါဟုတ်ကဲ့ဆိုတော့အဲ့လားမြန်မာနဲ့တရုတ်ကအိမ်ကြီးချင်းအမြန်တီးကြတဲ့အိမ်ကြီးချင်းတခါဟာလားနှစ်ပေါင်းများစွာဆက်ဆံရေးတမိုင်းကောင်းရှိတယ်နော်တရုတ်ရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားကတခြားကမ္ဘာနိုင်ငံနောက်နိုင်ငံတွေကထားတဲ့သဘောထားနဲ့အဲတစ်ခါတည်းမကြဘူးဒါလည်းသဘောဝကြပါတယ်ဆိုလက်ရှိမြန်မာနိုင်ငံရဲ့အချက်အလက်မှာတရုတ်ကဝင်ပြီးတော့ချီချီရောက်ရောက်လုပ်ပေးဖို့ဆိုတဲ့ကိစ္စကအချက်အလက်ပြည်လည်ကြီးတွေဘယ်လောက်ရေးပါတယ်လို့ကျွန်တော်တို့နားလည်လို့ရတယ်
ตะเกร้อโหจมารู้อัตตะก็รู้ตียุ่งနိုင်ငံရဲ့ပါဝင်ပတ်သက်မှုတွေဟာဗမာပြည်ရဲ့နိုင်ငံရေးတခြားမှာတစ်ချက်မှာမလုပ်ဘူးဗျ။သူကအနေနဲ့အညာပါဝင်ပတ်သက်နေတာပဲเนาะအခုจมารู้ရှေ့ရှောက်ရှောက်ရမယ်လမ်းမှာလဲသူဟာနီလန်းပေါင်းစုံနဲ့ဆက်ပါနေကုန်ပါပဲเนาะအဲ့တော့ဥမာအားဖြင့် သူကပြည်တွင်းရေးဝင်ဆွေးပါရေးဆိုတဲ့မူတွေတော့ပြောတာပေါ့သို့တော်လည်းသူကအကြံပေးတာသို့မဟုတ်သုံးတရားတိုက်တွန်းတာဒါမျိုးတွေကတော့ရှိမှာပဲအထူးသဖြင့်ကျမတို့ကနယ်နိမိတ်ကြီးအခြေအရှိစက်ထားတာဖြစ်တာပေါ့နော်အဲ့တော့အဲ့ဒီဒေတာတစ်လျှောက်မှာလည်းလူမျိုးစုတော်လိုင်းအင်အားစုတွေရှိနေတယ်လေလောလောဆယ်တော့ဟလာဟိုဘာလဲစကားစားနဲ့ညီညာရေး ရယူထားပေမဲ့အပြစ်ခတ်ရစေးတွေရယူထားပေမဲ့သူတို့ကလည်းအကုန်လုံးအကုန်အစင်တည်ငြိမ်နေတာလည်းမဟုတ်ဘူးအဲ့တော့အဲ့ဒီဟာတွေရဲ့တည်ငြိမ်ရေးဆက်လက်ဟိုဘယ်လိုဟောမလဲဟိုဗမာပြည်ရဲ့တည်ငြိမ်ရေးငြိမ်းချမ်းရေးပါရင်းညာရေးအကုန်လုံးပေါ့ဗျာအဲ့ဒါတရုတ်ပြည်ရဲ့ဒီနိုင်ငံရေးပေါ်လစီတရုတ်ရဲ့ဟိုနေပုံမှာလည်းအများကြီးတည်ပါတယ်တရုတ်ရဲ့တဏ္ဍာပြည်ဟိုအမြင်နေပုံမ
င်းပေါ့နော်ဘယ်လိုပုံဘယ်လိုအခန်းကဏ္ဍဘယ်လိုစက်တီချက်မျိုးနဲ့လာတနည်းနည်းနဲ့ပြည်လည်မှုရောက်အောင်လုပ်နိုင်မယ်လို့ကျွန်တော်နားလည်နိုင်
ဟိုသူပြောတဲ့ချက်မှာပါတယ်ဗျအဲ့ဒါကတော့ဟိုအာဆီယံရဲ့မူငါးချက်လို့ပါပဲဟိုဗမာပြည်မှာဟိုဗမာပြည်ရဲ့ stakeholders တွေပေါ့ဗမာပြည်ရဲ့အရေးဟင်းနဲ့ပတ်သက်လို့ဟိုသက်ဆိုင်နေတဲ့လူတွေအားလုံးပေါ့ဗျာအားလုံးပါဝင်ပြီးတော့အပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်တဲ့အဲဗာလဲရန်ရီယာတစ်ခုပေါ်ရေးအတွက်တော့သူတိုက်တွန်းနေတာပဲ
ဟုတ်ကဲ့ဟုတ်ကဲ့ဗျအဲ့တော့ကလေးနဲ့တရုတ်ကကျွန်တော်ဟိုကျွန်မပြောသလိုပါပဲကျွန်တော်လည်းနားလည်ထားတာကတရုတ်ပါဝင်တရုတ်တင်မကောက်ဒီအမေရိကန်နဲ့နောက်နိုင်ငံတွေကစားလဲဒီအာဆီယံကိုအတိအကျတိုင်ထားပြီးတော့ပေါ့နော်အာဆီယံမူငါးချက်ကိုတိုင်ထားပြီးတော့တွန်းနေကြတာကျွန်တော်တို့အဲ့လိုတောက်လျှောက်တွေ့နေရပါတယ်တခြားနိုင်ငံတွေနဲ့အားပေးတာတခြားနိုင်ငံတွေနဲ့ပူးကြအပြင်ပေါ့နော်တရုတ်ကခုနကကျွန်တော်တို့ပြောသလိုလားခြေလျားတဲ့တမိုင်းကြောင်ဒီတက်တဲ့အင်ဒီဂျင်းဆက်ဆံရေးတခါတောက်လျှောက်ဟလာစစ်တပ်ပေါ်မှာတောက်လျှောက်ထောက်ခံရည်တည်လာတဲ့ဘောဒါဘာလို့အရာကြည့်မယ်ဆိုရင်တရုတ်ကတကယ်ပဲတိတိယောက်ယောက်ဝင်ပြီးတော့ပြောဆိုလုပ်တိုင်းပေးရင်ကောကြည်လင်နိုင်တဲ့အလားလားကျွန်တော်မြင်ရတာ
ဟုတ်တရုတ်ကတော့တိတ်ပြီးတော့ထဲထဲဝင်ဝင်ဝင်ပါမှာမဟုတ်ဘူးဗျဘာဖြစ်လို့လဲဆိုတော့ तू ကတတ်နိုင်သမျှဟိုဘလူခေါမလဲသက်ဆိုင်တဲ့အဖွဲ့အစည်းတွေရဲ့ဟိုဂျားမှာပဲ तू ကဂျားနေပြီးတော့ဘသူကိုမှလည်းမထိခိုက်အောင်ပေါ့နော်ဘသူကိုမှလည်းအဲလဲလို့စပယ်မဖြစ်အောင်အားလုံးဟိုပါဝင်ပြီးတော့မျက်မျက်တက်တက်အေးအေးချမ်းချမ်းဖြစ်အောင်တော့တိုက်တွန်းကောင်းတိုက်တွန်းနိုင်တယ်အဲ့တော့ဗမာပြည်အရေးမှာကတရုတ်ရဲ့အခန်းကဏ္ဍတဲ့ကျမကြည့်တာလေဟိုစစ်ကောင်စီရဲ့ဟိုသူတို့ရဲ့အခြေခံအတွေးခေါ်နေပဲဆိုင်နေပြဗမာပြည်ရဲ့အပြောင်းလဲကဒီပုံမှာပဲမူတည်တယ်အဲတရုတ်ကပြောပြောဘယ်နိုင်ငံကပြောဆိုတော့ခင်ဗျအာဆီယံဟောဆန်လို့လည်းလာတာပဲလေအာဆီယံရဲ့အဲအားလုံးရဲ့သဘောတူညီချက်နဲ့လာပြောလဲသူတို့လှုပ်ချင်မှလှုပ်တာတရုတ်လည်းသူတို့ကအခုခနည်းပြူတာကတကဘာလုံးကဝိုင်းပြီးတော့ဖိထားတဲ့အခါမှာငါတို့ကိုလည်းတစုံတရာဟိုဆက်ဆံတဲ့လူလည်းရှိပါလေဆိုတာပြကြင်လို့သာသူကလာတာခုတရုတ်ပြောတာလေသူတို့နားထောင်မှာမဟုတ်ပါဘူးအဲ့တော့တရုတ်ကဒါမျိုးကသူကကျမတို့တနိုင်ငံနဲ့မဟုတ်ဘူးပြသူကဆက်ဆံနေတာအများကြီးအဲ့တော့တခြားနိုင်ငံတွေမှာလည်းသူဒီလိုအတွေ့အကြုံတွေရှိတယ်ဒါကြောင့်မို့လို့အဲကျမတခါလဲပြောဘူးတယ်ဘယ်သူ့ကိုလည်းမသိဘူးဟိုသူ့ရဲ့ဟိုတရုတ်ကချင်းကပ်ပုံကသူကရေရှည်ပဲဗျစိတ်ရှည်လက်ရှည်ဖြည်းဖြည်းစိစိချင်းကပ်တာပဲအဲ့တော့အခုဒီမှာသူကလောလောလတ်လတ်လိုနေတာကတော့ဗမာပြည်မှာသူ့ရဲ့ရပ်ဆိုင်းထားရတဲ့စီမံကိန်းတွေပြန်စဖို့ပဲလေအဲ့တော့သူကသူ့ဟိုနိုင်ငံနဲ့သက်ဆိုင်တဲ့ဟာတွေကိုလည်းပြောတဲ့အပြင်သူ့ရဲ့ခုနကကျွန်မပြောလို့သူကအာရှတိုက်ကြီးတစ်တိုက်လုံးကိုသူကအဲလွတ်လပ်တဲ့ဈေးကွက်ကြီးဖွင့်ဖို့အဲသူစူးစမ်းနေတာဖြစ်တာနော်ဒီကအဲ့ဒါအကြောင်းလို့အဲ့ဒီအတွက်အဲဗမာပြည်ကိုခြံထားလို့မဖြစ်ဘူးဆိုပြီးတော့ဆွဲခေါ်နေပေါ့ဟ
ုတ်တယ်ဗမာပြည်ကိုခြံထားလို့မဖြစ်ဘူးဗမာပြည်တည်ငြိမ်နေတယ်ဗမာပြည်ကရှေ့ဆက်ပြီးတော့အေးချမ်းချမ်းပွားနေဖို့ကလည်းပြုတ်ပြတာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်လက်ရှိစနစ်မှာကတော့
ဟုတ်တယ်ဟုတ်တယ်သူ့နိုင်ငံ
လက်ရှိစနစ်မှာကတော့
သူ့နိုင်ငံအကျိုးစီးပွားဖို့ကသူစဉ်းစားနေမှာ
ဟုတ်ပါတယ်
ဟုတ်ကဲ့ပြောပါ
โอเคလက်ရှိချိန်မှာကတော့လက်ရှိမြန်မာနိုင်ငံရဲ့ချိန်မှာကတော့ဟလာသူ့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့ဂျီနီညွန်မှုတွေရှေ့ဆက်အကောင့်တွေပေါ်ဖို့ဟလာနောက်ထပ်တိုးချဲ့လုပ်ဖို့ဆိုတာအင်တာနက်အဖက်တွေရှိနေတာလို့ကျွန်တော်အဲ့လိုနားလည်မိပါတယ် So now to what the young nigga, even a degree, group of target for Abu, no, Sanaja will want a group of Java. Down the way, through tea Kajaro. Let's see to me, but tea lady, eh?
ตุ้ยดิเนี่ยมันไงเนี่ยมันชื่อไอ้จูสก็ดิไม่รู้เนี่ยพูดดิสิตัวก็ต้องพอลุมยาวุสรแล้วทีนี้ก็ต้องเอาหน้าเล่นไปดิจะพูดซะเลยอ่ะครับเอ๊ะแต่จังหวะเลยตัวโหซะๆเจียนပြောได้สึกากว่าနိုင်ငံကြီးအခြေခံပြောတာဟုတ်เนาะအဲ့တော့ဒီမိုကရေစီပြုတ်ပြောင်းလဲရေလုပ်ငန်းတွေကိုခင်ဗျားတို့ဆက်လက်ပြီးလမ်းဖွင့်ပေးဖို့လိုတယ်အဲ့လိုလမ်းဖွင့်ပြီးတော့လှုပ်ဆောင်တဲ့အခါမှာကျွန်တော်တို့ကလည်းတိ
ူကိုထောက်ခံမှုရဖို့ဒါပြည်ထဲမှာဆိုရင်လည်းတူတယ်ပို့ပြီးတော့အားကောင်းစေဖို့အားရှိစေဖို့ဆိုရင်တရုတ်ကိုပြစ်ပယ်ထားလို့မရတာသိကြပါဘူးဆိုတော့ဒီအချိန်ရောက်မှာစစ်ကောင်စီကတရုတ်ဘက်ကအကြံပေးတာတိုက်တွန်းတာဆက်ပြားချင်းဟလာဝင်ပြီးတော့ပြောဆိုလှုပ်ဆောင်ပေးတာတွေကိုစစ်ကောင်စီကတကယ်တမ်းနားထောင်လက်ခံမယ်လို့ရောကျွန်တော်မျှော်လင့်လို့ရပါမှာစေ
ဟိုတလောတော့ခင်ဗျသတိထားမိလားဟို NLD ကိုသူတို့မတရားစင်ကျင်ညာဖို့လုပ်ပေးတယ်အဲ့တော့တရုတ်က energy ကိုမတရားစေချင်ကြတော့မသိတော့ဘူးထင်တယ်လို့ပြောလိုက်တာနဲ့သူတို့ရွှေ့သွားတာဗျ။ဟု
တ်ကဲ့
။အဲ့တော့သူတို့အတွက်ကလည်းခင်ဗျကြီးလေးကြီးအဲကြီးကားကြီးတွေကအာကိုအာသားကလည်းတရုတ်အထူးသဖြင့်အနီးကလည်းကတ်နေတဲ့ခါကျတော့တချို့ဟာတွေသူတို့လိုက်လို့လို့ရတဲ့ဟာတွေလိုက်ရောမယ်ထင်တယ်။တရုတ်ကလည်းတိတ်ပြီးတော့ပြင်းပြင်းထန်ထန်ဖိပြောနေတာမှမဟုတ်ပဲ
။
နောက်ဟိုအနောက်နိုင်ငံတို့ဘာလို့လို့နိမဲငဆလည်းမပြောဘူးလေ။သူကပြောပြောပြောင်ပြောင်နဲ့ချင်းကတ်တာဖြစ်တာ
။
နောက်တစ်ခုကတရုတ်ကလည်းဒီလိုဗမာပြည်သူလူထုရဲ့မျက်နှာကိုလည်းသူကထောက်ရသေးတယ်လေ။ဟိုအစိုးရကိုကြီးပဲတိတ်ကတ်လို့ရှိရင်ပြည်သူလူထုရဲ့မုံတီးခြင်းပါခြင်းခံရမှာ ਉਹ လေ။သူကအရင်တော့အတွေ့အကြုံတွေတန်ဒီကုန်းချုပ်ထားတာဖြစ်တော့ပြည်သူလူထုကလည်းနည်းနည်းလက်ခံနိုင်အဲစစ်အစိုးရကလည်းလက်ခံနိုင်တဲ့ဟာမျိုးတွေသူပြောပါလိမ့်မယ်အဲအဲ့တော့အဲ့ဒါကိုစစ်အုပ်စုကလည်းလိုက်နိုင်တာဟာလည်းသူလိုက်ထိုင်မှာပေါ့လိုက်မှာပေါ့မလိုက်နိုင်တဲ့ဟာကြတော့လည်းသူအဲသူဒီလိုပဲနေမှာပဲကျမကြည့်တာတော့ဟိုတရုတ်ကပြောပြောမပြောပြောကျမတို့ဗမာပြည်သူလူထုကကိုယ်လောက်ဆရာရှိတာဆက်လုပ်ဖို့ပဲဗျအဲဒါဟိုဗမာပြည်ရဲ့အပြောင်းလဲသို့မဟုတ်ဗမာပြည်ရဲ့အချင်းကဗမာပြည်သူလူထုကပဲဆုံးဖြတ်အဲ့တော့စစ်ကောင်စီကိုဘယ်သူကပဲထောက်ခံထောက်ခံဘာမှကျမတို့ပူစရာမလိုဗမာပြည်သူတွေမထောက်ခံသေးဘူးသူတို့အတွက်တရားဝင်မှုကဘာမှမရှိဘူးဗျအဲ့တော့ကျမတို့ပြည်သူတွေကကျမတို့ရဲ့ဆန့်ကျင်မှုကိုနိရန်ပေါင်းစုံပေါ့ဗျာနော်လုံနိုင်တဲ့လူတွေလုံနိုင်သလောက်လုံနိုင်တဲ့ဘက်ကဆက်လက်ပြီးတော့လုံနိုင်ဖို့ပဲရှိတယ်အဲ့တော့နိုင်ငံကြီးတွေအနေနဲ့ကတော့နိုင်ငံချင်းတန်ငင်းတမန်ငင်းဆက်ဆံရတာတော့ဒီလိုပဲဆက်ရှိသွားမှာပဲဒါဟာကျမတို့ရဲ့ဗမာပြည်သူတွေရဲ့ဒီတော်နိုင်ရို့တော့ဘာမှထိခိုက်မယ်လို့မထင်ဘူးပြ
။ဟုတ်ကဲ့ပါရှင်မ။အခုလိုအချိန်ပြေးပြီးတော့ဖြည့်ဆို့ပြတာဆင်ပြပြတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဟုတ်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ
်။ကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်ကာညာချန်ဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။သောရရှင်များရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရုပ်သံအစီအစဉ်တွေကိုလည်းပြောပြပေးလိုပါတယ်။ဒီဝေကနေပုံမှန်ထုတ်လွှင့်နေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတော့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်ဆေးရစာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့ပဲအဖက်စင် TV မဂ္ဂဇင်းကိုတော့ငားရစာဖော်ပြပေးထားပါတယ်။ပင်မဆာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းတွေဗီဒီယိုအင်တာဗျူးတွေကိုအလဲရကူကြည့်ရှုနိုင်ကြပါတယ်ရှင်။ VOE ရဲ့အင်တာနက်ဆာမျက်နှာကတော့ bamis.voenews.com ဖြစ်ပါတယ်ရှင်။
VOA American တရင်ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တနဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube set 70b Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်ရက်ထိလိုက်တိုမီတာ24/50/51လိုက်လက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုပြောပြပေးပါမယ်။ဩစတြေးလျနိုင်ငံကိုအလဲလာသူတွေတွေ့ပူးချင်ကြတဲ့ကိုအလာဝက်ဝင်လေးတွေမျိုးသုံးတော့မဲ့အခြေအနေကြုံနေရလို့သူတို့ကိုတဘာဝတော်ရန်တရဝါလေးတွေအဖြစ်ကာကွယ်ဆောင်ရှောက်နိုင်ဖို့ကြိုးစားနေကြတာပါမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်မှာပြောပြထားပါတယ်ရှင
်ကိုအလာဝက်ဝင်လေးတွေတားပိုက်ကောင်လေးတွေလိုတခြားနိုင်ငံတွေမှာမတွေ့ရတဲ့တံတားလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့အခြေချလေးရှိပါတယ်။သစ်ပင်တွေပေါ်မှာတွဲကုတ်နေတတ်ကြတဲ့ကိုအလာဝက်ဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမျိုးတုံးတော့မဲ့အန္တရာယ်ရှိတဲ့တံတားတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာဩစတြေးလျအစိုးရကသတ်မှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့တဘာဝတော်ရိုင်းတဲမှာကိုအလာကောင်ကြီး5000တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆန်ရုံတွေကိုအလာထိမ့်သိမ်းဆောင်းလျှောက်တဲ့ကြီးဟာတွေမှာကိုအလာတွေကိုဘလို့ကာကွယ်ဆောင်းလျှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales there's probably about 20,000 koalas left.
New South Wales ပြည်နယ်မှာကိုအလာကောင်ကြီး2000လောက်ပဲရှိတော့တယ်ဆိုတာကျွန်တော်သိထားပါတယ်။မျိုးတုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအာလာတွေမျိုးတုံးသွားနိုင်ပါတယ
်။ဆစ်ဒနီမြို့မှာရှိတဲ့ Taronga တရိတ်ဆိုင်ရုံမှာကိုအာလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
်။ Before COVID we'd have 2 million visitors through our gates every
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့တရိတ်ဆိုင်ရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်။ဒီကူလာကြတဲ့ဧည့်သည်တွေအနေနဲ့တရိတ်ဆန်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီတရိတ်ဆန်တွေအတွက်သဘောပတ်ဝန်းကျင်မှာဘလို့ပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိုံနဲ့မကပဲနဲ့တာဝန်လဲလုံးဝရှိပါတယ
်။အခုလိုဩစတြေးလျအစိုးရရဲ့ကိုအလာအသိပညာပေးအစီအစဉ်တွေရှိတယ်လို့သဘောပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုအလာတွေအကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုအလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုအလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုအလာဝက်ဝင်လေးတွေကိုကုသဆောင်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲခိုကြတဲ့တွေအနေနဲ့ကိုအလာတွေကိုအနောက်ရှက်မဖြစ်စေပဲလေ့လာနိုင်အောင်လို့အနေအရာတွေကိုအသေးအချာလုပ်ထားပါတယ်
။ The wonderful thing about this is they are all wild koalas have not been bred.
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရာအတိုင်းပဲထားပါတယ်။ကိုအလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူး။ဧည့်သည်အနေနဲ့ကိုအလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပတ်ဝန်းကျင်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတ္တဝါတွေကိုဘယ်လိုထိန်းသိမ်းနိုင်မလဲတောရင်တတ္တဝါတွေကိုဘယ်လိုကာဝယ်ဆောင်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ
် Port Stevens Koala Sanctuary ကဟာမှာဧည့်သည်တွေညအိမ်နားနေပြီးတော့လဲကိုအလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်ဒါပေမဲ့ပွေးချီခြင်းစရာကိုအလာလေးတွေကိုထိခိုက်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild, we don't touch or hold them. We limited our interactions.
Koala တွေကိုဒီမှာတဘာဝတိုင်ထားတဲ့အတွက်သူတို့ကိုကင်တွဲချီပွေ့လို့မရပါဘူး။အပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်။ Australia နိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥပဒေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကင်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတက်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ Koala တွေကိုအဝေးကနေပဲလေ့လာခွင့်ပေးပါတယ်။အဲ့ဒါကြောင့်သူတို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကင်းကင်းနေထိုင်နေကြတာကိုအဝေးကနေလေ့လာနိုင်ပါတယ်
။ဒေါ်လာသမောက်များစွာအကုန်ခံလုပ်ထားတဲ့ Port Stevens Koala Sanctuary ကဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ
်။ We want people to feel like you're in their habitat, not they're in ours.
လူတွေအနေနဲ့ကိုအလာတွေနေထိုင်ကျစားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူးအဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ
်ဒီကိုဧည့်သည်တွေလာကြည့်နိုင်တယ်ဆိုပေမဲ့ခီးသွားလုပ်ငန်းကိုပထမအခြေခံမတင်မဲ့ကိုအလာစောင့်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်ဧည့်သည်တွေကလည်းဒါကိုသဘောကျကြပုံရပါတယ
် Yeah, well, they obviously have the koala's best interest at heartthe fact that they
memorize. ဒီလူတွေကကိုအလာလေးတွေရေးကိုအကောင်းဆုံးရှည်ရမ်းတင်လုပ်နေကြတာသိတာပါတယ်။က
koala le rui ne pian lan tong pian mu nei nai na mya nei aw lut cha la ga tru le rui a kaung song chi ni ne to yai ne pian twa nai bu phit da mu tait kaung ma de tru tait le kyu sai ba de tan tan pian pian ne khin mi lut cha de niya ma koala le rui ko thai chan pyu su saung shao ni de lu pyo nai ma de
it's actually nice that we're not holding them.
It's nice of them.
Australia,
Hopefully they're walking away with not only just an understanding of how they can protect them in their everyday choices.
Digulare edel ini ne nizin tru yuche mu ga ni koala ri twa blu akawe pe nai mle sura le ma hope ne. Toye ne ma koala ri go twi ya kha blu pyu mu tin ne sura go wa ti twa lai me lo myo le mi ba de. Koala ri ne khak khwa khwa ni tin ne
သိစံဒီကိုမထိခတ်စီပဲသဘောအကူဘလို့ပုံစံခန်းစားသင့်နေဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ်။ဩစတြေးလျနိုင်ငံကိုလာလေကြတဲ့ဧည့်သည်တွေအနေနဲ့ချစ်စရာကိုယ်လာဝဝင်လေးတွေကိုပွေဖက်ထပ်ပုံမရိုက်ခင်မြို့တုံးတော့မယ်အနေရကြောက်ရောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စီခြင်းနဲ့လို့သဘာဝပတ်ဝန်းကျင်ထိမ ့်သိမ့်သူတွေကပြောပါတယ်ရှင်ကျွန်မဆူမြတ်မောမှာ
မဆူမြတ်မောရဲ့ကမ္ဘာတလွှာခီးသွားအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးတောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက
ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်အရေးယူဖို့ပြတ်ကွက်တာကိုယူကရိန်းသမ္မတကသတိပေးပြောကြားလိုက်ပြီးရုရှားအစိုးရအနေနဲ့ဒီရာဇဝတ်မှုအတွက်တာဝန်ယူရမယ်လို့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးယူဆောင်ရွက်လို့မရအောင်ရုရှားကဗီဒိုအာဏာကိုအသုံးချနေတာကိုလည်းယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီးကထောက်ပြခဲ့
ပြည်တွင်းစစ်ပြေးဒုက္ခသည်ခုနှစ်တသမတန်းကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်စစ်ပွဲကြောင့်ပြည်သူတွေအိုးအိမ်ဆက်လက်ဆုံးခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအထောက်အကူတွေအများအပြားလိုအပ်နေဆဲဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကထုတ်ပြန်ကြမှာပြောဆိုထားပါတယ် ရုရှားအစိုးရကပေးရမယ့်ကျွေးမြေဒေါ်လာ1600အတွက်အမေရိကန်ဘဏ်နေမှာရှိတဲ့ရုရှားဗဟိုဘဏ်အရန်ငွေတဲကနေကူပွန်နဲ့ထုတ်ယူပေးခွင့်ကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကပိတ်ပင်လိုက်ပါတယ်ရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းအမေရိကန်အစိုးရကရုရှားဘော်ဒဏ်ကပ်ရေးယူမှုတွေပြုလုပ်ခဲ့ပြီးရုရှားဗဟိုဘဏ်ကနေအမေရိကန်ဘဏ်နေမှာ
ရုရှားတန်တမန်တွေကိုအင်္ဂါနေ့တုန်းကတိုင်းပြည်ကနေနှင်ထုတ်ခဲ့တဲ့အတွက်48နာရီအတွင်းဥရောပသမဂ္ဂနိုင်ငံတွေကနေနှင်ထုတ်ခဲ့တဲ့ရုရှားတန်တမန်နဲ့အမှုတန်း100ကျော်သွားပြီဖြစ်ပါတယ်
နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမှုကြောင့်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခဲအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ချင်းမီခွန်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီချီထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထုံမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမတင်ခီထိုက်ပ
This program has come to you from the Voice of America, Washington.